မြန်မာစစ်တပ်ဟာစခိုင်းပြည်နယ်မြောက်ပိုင်းကဗျိုင်းဖြူရွာမှာအနည်းဆုံးဒေသခံ86ရွာကိုတပ်ဖြတ်ခဲ့တယ်လို့စခိုင်းတပ်တော် AA ကဆွဆွဲထားတာနဲ့ပတ်သက်လို့အတည်ပြုနိုင်မှုခက်ခဲနေတဲ့အကြောင်းဂျွန်လ9ရက်နေ့က AP သတင်းမှာဖော်ပြထားတာကိုတင်ပြပါမယ်။ပြီးခဲ့တဲ့မေလ29ရက်နေ့ကစစ်တွေအခြေဆိုင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကစစ်သား180လောက်ဟာစစ်တပ်ထောက်ခံတဲ့ရခိုင်နဲ့မွတ်စလင်တွေရဲ့အကူအညီနဲ့ဗျိုင်းဖြူရွာကိုဝင်ရောက်လာပြီးရွာသားအလုပ်ကိုဖမ်းဆီးသွားတဲ့အကြောင်းအဲ့ဒီအထက်ကရွာသား86ရွာကိုတပ်ဖြတ်ခဲ့တဲ့အကြောင်းရခိုင်တပ်တော် A ဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာစစ်တပ်ရဲ့တပ်သားတွေဟာဖမ်းဆီးထားတဲ့ရွာသားတွေကိုရက်စက်စွာပြုတ်မှုဆက်ဆံပြီးအမျိုးသမီး၃ဦးကိုလည်းမတရားကျင့်သွားတယ်လို့ AA ကပြောထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့မြန်မာစစ်တပ်ရဲ့တပ်ဖွဲ့တွေဟာဗျိုင်းဖြူရွာကိုဝင်ရောက်ပြီး AA တပ်ဖွဲ့ဝင်တွေကိုရှာဖွေခဲ့တဲ့အကြောင်းရွာသား၃၀လောက်ကိုလည်းဖမ်းဆီးခဲ့ပြီးအဲ့ဒီထက်ကထွက်ပြေးဖို့ကြိုးစားတဲ့၃ဦးကိုပြစ်ခတ်ခဲ့တဲ့အကြောင်းပြီးခဲ့တဲ့ပေါ်တော်ဖူးတွေကစစ်တပ်ကထိ ंछ ုပ်ထားတဲ့မြမလေးသတင်းစာပါပြောထားပါတယ်အခုချိန်မှာရခိုင်ပြည်နယ်ကိုခီးသွွာလာခွင့်တင်းတင်းကြပ်ကြပ်ပိတ်ပင်ထားတဲ့အတွက်ဒီလိုအပြန်အလှန်ဆွဆွဲချက်တွေနဲ့ပတ်သက်လို့အတည်ပြုနိုင်ဖို့မဖြစ်နိုင်တဲ့လောက်ခက်ခဲနေတယ်လို့ AP သတင်းကဆိုပါတယ်တစ်ဖက်မှာလည်းရခိုင်တပ်တော် AA ဟာမေလ18ရက်နေ့ကဘူးတိတော်မြို့ကိုသိမ်းယူတဲ့တိုက်ပွဲမှာမြို့ကအိမ်အများစုကိုမီးရှို့ပြီးရေဂျာအများစုဖြစ်တဲ့မြို့နေပြည်သူတွေကိုအတဲကျပ်ပေါက်ထုတ်ခဲ့တယ်လို့ဆွဆွဲခံထားပါတယ်အေဘက်ကတော့ဘူးတိတော်ပြောဖြစ်ရတဲ့တဲ့ပသက်ပြီးဆွဆွဲချက်တွေဟာအချက်ပြည့်ရှိတဲ့အကြောင်းမီးရှို့ဖျက်ဆီးမှုတွေကိုမြန်မာစစ်တပ်ရဲ့စစ်တပ်ကိုထောက်ခံတဲ့ဒေသခံဗိုလ်စလဲတွေကလှုပ်ဆောင်ခဲ့တာဖြစ်တဲ့အကြောင်းပြောထားပါတယ်ခင်ဗျာအခုဆက်လက်ပြီးမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်ရေးစစ်ကြောင်းဘိန်းဆိုင်ပြိုမှုတိုးလာတယ်ဆိုတဲ့ဂျာပန်သတင်းဌာန DW ပါဖော်ပြခဲ့တဲ့သတင်းဆောင်ပါကိုတင်ပြပါမယ်ကုလသမဂ္ဂရဲ့စီးရင်တွေအရမြန်မာနိုင်ငံမှာ2023ခုနှစ်အတွင်းဘိန်းဆိုင်ပြိုထုတ်လုပ်မှုတွေ18ရာခိုင်နှုန်းထိတိုးလာပြီးကမ္ဘာနံပါတ်1ဘိန်းအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်လာပါတယ်။လေယာဆိုင်ပြိုကိုအခြေခံတဲ့မြန်မာနိုင်ငံမှာတော့ပြည်ရွေးစစ်ကြောင်းပုံမှန်စီးပွားရေးလုပ်ငန်းတွေပြတ်စီးရွံ့ရွေးကုန်ပြီးဘိန်းဆိုင်ပြိုထုတ်လုပ်မှုတိုးလာတာဖြစ်ပါတယ်လို့ဆောက်ပါရှင်ကဆိုပါတယ်။ဝါရှင်တန်မြို့သားစစ်တပ်ကပပခဇက်ခရီအဘူဇာကတော့စစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ဘိန်းဆိုင်ပြိုထုတ်လုပ်မှုတိုးလာတာတိုက်ဆိုင်မှုမဟုတ်ဘူးလို့ဆိုပါတယ်။ဂျပန်နိုင်ငံရဲ့ GDP ဟာအာဒါသိမ့်ပြီးနောက်ပိုင်း17ရာခိုင်နှုန်းထိကျဆင်းသွားပြီးကျေးလက်ဒေသတွေမှာငွေချေးဝန်ဆောင်မှုပေးတဲ့စနစ်တွေပျက်စီးသွားပါတယ်။ဒေသခံတောင်သူတွေဟာဆက်လက်ရပ်တည်နိုင်ဖို့ရရနီလန့်နဲ့ကြိုးစားနေရတာဖြစ်ပါတယ်လို့ပါဘောခဇက်ခရီအဘူဇာကဆိုပါတယ်။အခုလိုဂျပန်နိုင်ငံမှာဘူးရစ်ဆေးထုတ်လုပ်မှုတွေတိုးလာတာကိုတုံ့ပြန်တဲ့အနေနဲ့အာဆီယံတရုတ်နဲ့အိန္ဒိယနိုင်ငံတွေပူးပေါင်းပြီးဘူးရစ်ဆေးထုတ်လုပ်ဖို့လိုအပ်တဲ့ဓာတုဗေဒပစ္စည်းတွေကိုရောင်းချမှုပိတ်ပင်နေတယ်လို့ပါဘောခဇက်ခရီအဘူဇာကတုံ့သက်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။